အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီသတင်းပတ်အတွင်းအရီဇိုးနားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲဆွယ်စည်းရုံးခဲ့ပါတယ
်။ We have to show them the Democrats a thundering defeat on November 3rd.
နိုဝင်ဘာလ3ရက်နေ့မှာဒီမိုကရက်တွေကိုအကြီးအကျယ်အနိုင်ယူပြရပါမယ်။ကျွန်တော်ပြောဆိုပုံကသမယိုးကြောင့်ဝါရှင်တန်နိုင်ငံရေးသမားတယောက်နဲ့မတူဘူးဆိုရင်ကျွန်တော်ကနိုင်ငံရေးသမားမဟုတ်တာကြောင့်ပါ။အဲ့ဒါသိသေးကြပါရဲ့လို့မဲဆွယ်စည်းရုံးပွဲတစ်ခုအတွင်းသမ္မတထရမ့်ကပြောသွားပါရဲ့။အင်္ဂါနေ့ပင်ဆယ်ဗေးနီးယားပြည်နယ်မဲဆွယ်ပွဲမှာတော့လုပ်ငန်းတွေပုံမှန်ပြန်ဖွင့်ဖို့သမ္မတထရမ့်ကတောင်းဆိုပါရဲ့။ပင်ဆယ်ဗေးနီးယားပြည်နယ်ဟာကိုဗစ် -19 တက်နှံ့ကူးစက်မှုပြန်တက်လာနေတဲ့ပြည်နယ်တစ်ခုဖြစ်ပြီးဒီမိုကရက်တစ်ပါတီကပြည်내ဥချုပ်ရေးမှူးတွန်ဝော့ဖ်ကပိတ်ပင်ကန့်သတ်ချက်တွေချမှတ်ထားတဲ့အပေါ်သမ္မတကမကြေမနက်ဖြစ်နေတာပါ။ပင်ဆယ်ဗေးနီးယားလူလူကြားမှာကိုဗစ် -19 ကူးစက်မှုအန္တရာယ်ဖြစ်စေတဲ့ဘေးကင်းရန်ကင်းမရှိတဲ့ဒီလိုမဲဆွယ်ပွဲတွေလုပ်တဲ့အပေါ်ဥချုပ်ရေးမှူးဝော့ဖ်ကသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကိုဝေဖန်ခဲ့ပါတယ်။ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်အတွင်းမဲဆွယ်စည်းရုံးပွဲတွေနားထားပြီးမနက်ပြန်ကြာသပတေးနေ့မှာလုပ်မဲ့သမ္မတလောင်းစကားဆွေးနွေးပွဲအတွက်ဒလဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့ရဲ့နေအိမ်မှာနေပြီးကြိုတင်ပြင်ဆင်နေပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ဟာမစ္စတာဘိုင်ဒန်ရဲ့ဇာတိပြည်နယ်ဖြစ်ပြီးဒီလအတွင်းကောက်ယူခဲ့တဲ့လူထုစစ်တမ်းတွေမှာမစ္စတာဘိုင်ဒန်ကမစ္စတာထရမ့်နဲ့ထောက်ခံမှုအနေငယ်အတာနဲ့ဥဆောင်နေကြတွေ့ရပြီးတော့ကွာခြားချက်ကနှဲလာနေပါတယ်။2016ခုနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုမဲအရေးအတွက်4000ကျွဲလောက်အတာနဲ့ပင်ဆယ်ဗေးနီးယားမှာအနိုင်ရခဲ့ပါတယ်။